မြန်မာနိုင်ငံကစစ်တပ်စစ်စင်ရေးတွေအတွင်းမှာဘင်္ဂါလီနိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ဒုက္ခသည်စခန်းတွေမှာအခုနှစ်အတွင်းကလေးငယ်4,800လောက်မွေးဖို့ရှိတယ်လို့ခန့်မှန်းထားကြောင်းအကူအညီပေးအဖွဲ့တွေကပြောကြားလိုက်ပါတယ်။အဲဒီကလေးငယ်တွေဟာဂျမ်းမာရီနဲ့ညူးမှုမရှိတဲ့တဲတွေအတွင်းမှာမွေးဖွားလာနိုင်ပွဲရှိပြီးတော့ရောဂါပြားနဲ့အဟာရချို့တဲမှုအသက်၅နှစ်မပြည့်ခင်တည်ဆုံမှုမြင်မာတဲ့အန္တရာယ်တွေကြုံရနိုင်ပွဲရှိတယ်လို့ Save the Children အဖွဲ့ကဒီနေ့ထုတ်ပြန်လိုက်တဲ့အစည်းအဝေးမှာဖော်ပြထားပါတယ်။ဒုက္ခသည်စခန်းတွေဟာရင်းနဲ့မိန်းမစနစ်တွေမကောင်းတဲ့အတွက်အထူးသဖြင့်မွေးကစားကလေးတွေဖြစ်တတ်တဲ့စုံစုဝတ်သက်နဲ့ကာလာဝမ်းယောဂါတို့လိုယောဂါပိုးတွေပေါက်ဖွားတဲ့နေရာတွေဖြစ်တယ်လို့ Cox's ပစာမှာရှိတဲ့ Save the Children အဖွဲ့ရဲ့ကျမကြီးအကြံပေး Rachel Cummings ကပြောပါတယ်ဒီနေရာကကလေးမွေးဖို့တင့်တော်တဲ့နေရာမဟုတ်ပဲအဲ့ဒီကလေးတွေနေရမယ့်အခြေအနေဟာအလုံးကိုဝမ်းလဲကြည်ကွဲစရာကောင်းတယ်လို့လည်းဆိုပါတယ် Cox's ပစာဒေသကဒုက္ခသည်စခန်းတွေမှာရှိတဲ့အသက်၅နှစ်ယောက်ကလေးငယ်တွေထဲက25ရာခိုင်နှုန်းဟာအလုံးကိုစိုးရတဲ့အဟာရချို့တက်မှုပြဿနာနဲ့ရင်ဆိုင်နေရပြီးတော့ကလေးငယ်ထောက်ဝက်လောက်ဟာသွေးအားနည်းတဲ့ယောဂါကိုခံစားနေရတယ်လို့ပြီးခဲ့တဲ့လကကုလသမဂ္ဂကလေးသင်ငယ်များအရေးပေါ်ရမုံငွေအဖွဲ့ UNICEF ကကောက်ယူခဲ့တဲ့စစ်တမ်းတွေမှာဖော်ပြခဲ့ပါတယ်။ဒါပြင်40ရာခိုင်နှုန်းကဝမ်းယောဂါခံစားနေရပြီးတော့60ရာခိုင်နှုန်းကတော့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေခံစားနေရတယ်လို့ဆိုထားပါတယ်ခင်ဗျာ။